အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်ရှိနေပြီးတော့ဥရောပနဲ့နေတိုမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့မဟာမိတ်တွေနဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးနေပါတယ်။ယူကရိန်းနယ်စပ်တခြားရုရှားတပ်တွေအားဖြည့်ချထားတာနဲ့အာဖဂန်နစ္စတန်နိုင်ငံကညွန်မောင်းတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေဒီလိုမျိုးအကြောင်းအရာတွေပါဝင်ပါတယ်။မစ္စတာဘလင်ကင်စ်ကလွန်ခဲ့တဲ့သတင်းပတ်၃ဘက်ကပဲနေတိုအဖွဲ့ဝင်နိုင်ငံတွေနဲ့အဲ့ဒီမှာထိပ်သီးညီလာခံလုပ်ခဲ့ပြီးအခုတစ်ခါပြန်သွားတာဖြစ်ပါတယ်။အဲ့ဒီတော့ကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့အားကောင်းအောင်လုပ်ဖို့အတွက်အမေရိကန်ပြည်အောင်စုကအလေးထားလှုပ်ဆောင်နေပါတယ်လို့မစ္စတာဘလင်ကင်ကပြောသွားပါတယ်။ဒီကနေ့မှာတော့သူ့ရဲ့အစီအစဉ်တွေထဲမှာယူကရိန်းနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွေးနွေးဖို့လည်းထည့်သွင်းထားတာတွေ့ရပါတယ်။ရုရှားတပ်တွေယူကရိန်းနဲ့နယ်စပ်ဒေသတိုးမြင့်ချနေတာအပေါ်အမေရိကန်နဲ့တခြားနိုင်ငံတွေစိုးရိမ်မှုတွေတိုးလာနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးရမှာတော့သမ္မတထရမ့်လက်ထက်ကတာလီဘန်နဲ့သဘောတူခဲ့တဲ့ဒီမေလ၁ရက်နေ့မတိုင်ခင်သတင်းပတ်တွေမှာအာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့အမေရိကန်တပ်တွေအပြစ်ရုပ်သိမ်းရေးကိစ္စကိုအခုဆွေးနွေးနေကြပါတယ်။